ဒီမိုကရေစီဖော်ဆောင်နေတဲ့အယက်တာအစိုးရလက်ထက်မြန်မာနိုင်ငံတွင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာသတင်းမီဒီယာတွေထုတ်ဖော်ရေးသားပိုင်ခွင့်အပါအဝင်ဖြစ်ပေါ်နေတဲ့လူ့အခွင့်အရေးအခြေအနေတွေစစ်ဘေးဆစ်ရှောင်ဒုက္ခတွေအရင်းနဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေတယ်လို့ CSO မြန်မာလူမှုအဖွဲ့တွေကပြောဆိုလိုက်ပါတယ်မြန်မာလူအခွင့်အရေးအခြေအနေကိုလေ့လာဖို့ရောက်နေတဲ့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့နဲ့မြန်မာနိုင်ငံအခြေဆိုင် CSO လူမှုအခြေပြုအဖွဲ့အစည်းတွေဒီကနေ့ညပိုင်းမှာပဲတွေ့ဆုံဆွေးနွေးခဲ့ကြခြင်းပြောဆိုခဲ့ကြတာပါကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတွေကိုဆက်သွယ်မြင်ပြန်ခဲ့တဲ့မဆုမုံကစူးစီးတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံတွင်လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူခွင့်ရေးအနေအထားတွေကိုလေ့လာဖို့ရောက်ရှိနေတဲ့ EU ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ဟာအောက်တိုဘာလ28ရက်နေ့တနင်္ဂနွေနေ့မှာမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့ဒီကနေ့မှာတော့လုံသမားအဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့ညပိုင်းမှာတော့လူမှုအခြေပြုအဖွဲ့အစည်း CSO ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆဲချက်တွေကြောင့်မြန်မာနိုင်ငံအပေါ်မှာပေးထားတဲ့ကုန်သွယ်ရေးရာအထူးခွင့်ရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကိုEU ဥရောပသမဂ္ဂကဆုံးဖြတ်ဖို့ရှိနေတဲ့အချိန်မှာပဲအခုလိုမျိုး EU ရဲ့ပူးပေါင်းအဖွဲ့နဲ့ CSO အဖွဲ့တွေတွေ့ဆုံပြီးတော့မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူခွေရေးအနေအထားတွေကိုတွေ့ဆုံဆွေးနွေးခဲ့ကြတာပါကိုယ်တိုင်တွေ့ဆုံဆွေးနွေးခဲ့တဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကစီယုံလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးက CSO တွေဘက်ကတင်ပြဆွေးနွေးခဲ့တာတွေနဲ့ပတ်သက်ပြီးတော့အခုလို VOA မြန်မာပိုင်းကိုပြောပြပါဗျာ။ဆောင
်ရောက်လာတဲ့အဖွဲ့အစည်းကဒီနေပဲဒေတာအဆောင်အစည်းဒီမှာဒီလူလူရဲ့အခြေအနေလူလူရဲ့အခက်အခဲအဲသူစားဆောင်နေကြတယ်မဟုတ်ကောင်းတော့သူစားဆောင်နေအဖွဲ့အစည်းဆိုသူတို့ရဲ့အဖွဲ့ရဲ့လက်တွေ့မြင်ရတို့ရှိချက်တွေအဲသူတို့ရဲ့ဟိုနှိလာချက်တွေသုံးသပ်ချက်ပေါ့ဒါတွေကိုအတိအပြုပုံစံဆောင်နေတော့တင်ရကြတာပါပဲကျွန်တော်တို့အဓိကတော့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်တဲ့အကြောင်းအရာအဓိကတော့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အခြေအနေတွေကိုအဓိကမေးတာပေါ့လူ့ခွင့်ရေးအခြေအနေတိုးတက်လာသလားဆွေးနွေးလာသလားနောက်လူ့ခွင့်ရေးအခြေအနေမှာမှဘယ်ဘိုင်းနေရာအဓိကပို့ပြီးတော့အထိုက်ခံစားရမှုဖြစ်နေကြလဲဆိုတော့အာဒီအနိုင်ငံရေးစဉ်းစားရေးဆိုင်ရာဒီနောက်ဒီစစ်ဘေးရှောင်ကိစ္စတွေစစ်ပွဲဖြစ်နေတဲ့အကြောင်းအရာတွေနောက်လေလေယာဉ်မြေရေးချင်းကိစ္စတွေအာဒီပါလာရေးဆိုင်ရာကိစ္စရဲ့ဒီပေါ့နော်အဲ့ဒါမျိုးအကြောင်းအရာတွေဟိတ်စီးဆိုင်ရာတောင်းတာမျိုးတွေကတော့အာကော်လိုနီပါအဲသူတို့ရဲ့တွေ့ရှိချက်တွေဖွဲ့စည်းပြီးပြီးရဲ့စစ်ကြောင်တင်ပြနေတာပေါ့
ဟုတ်ကဲ့ဒီမြန်မာနိုင်ငံကိုကုန်သွယ်ရေးရာဆိုင်ရာသူတို့အထူးခွင့်ရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးရာမကြခင်ဆုံးဖြတ်တော့မှဆိုတော့လက်ရှိဒီမတ်တေသာရှုံးလဲရိုးလိုမျိုးလူမှုအခြေပြုအဖွဲ့အစည်းတွေဘက်ကတင်ပြတဲ့မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရေးအခြေအနေအနေအထားတွေကြောင့်မလို့သူတို့ရဲ့ဆုံးဖြတ်ချက်ပေါ့နော်တစုံတရာတက်ရောက်မှုရှိနိုင်တယ်လို့ရောယူဆလို့ရလားရှင
်ဒီတော့သူတို့ကဒီလက်ရှိ action တခုလုပ်ဖို့အတွက်ရှင်းလိုက်ခါမှာဒီ action အပေါ်မှာဒီဒေတာခံလေးရောအဓိကနိုင်ငံမင်းမှရှိတဲ့အရက်ဖက် PD နဲ့တကယ်တက်ရောက်မှုရှိမဲ့ဒီ labor တွေပေါ့နော်အလုပ်သမားတွေအလုပ်သမားဖွဲ့ထိတ်တော့ဆိုင်ရောအတန်ဒီရောနားထောင်တာဖြစ်တယ်ဆိုတော့ကျွန်တော်အရက်အဖွဲ့အစည်းတွေကတော့အဲအဓိကတော့လူခွေရဲ့ပတ်သက်တဲ့အကြောင်းအရာကိုစီရဲတဲ့မြန်ပေါ့နော်ဒီဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အကြောင်းအရာတွေကိုသူတို့ကိုဒါစနစ်ဖွဲ့တယ်ဆိုတဲ့သဘောပေါ့သူတို့လည်းမိကုန်နေနေရဲ့ကိုယ်လည်းမိကုန်နေနေပေါ့သူတို့ပုံစံနဲ့သွားကြတာဒီနေ့လုံးကြီးပါကတော့သူတို့ဒီအဲထိတ်တော့ဆိုင်ရောလူသမားတွေနောက်သမဂ္ဂနေအများကြီးတွေ့ကြတယ်လို့ပြောတယ်ဆိုတော့အဲ့ရနေအဓိကတော့ဒီအဆုံးမချက်တွေကတော့ဒီနေရာပေါ်မှာအခြေခံနေတာဖြစ်သူတို့ရဲ့နိုင်ငံကြီးယူဆချက်နိုင်ငံကြီးအရာတွေဒီလေရဲ့ဒီချက်တွေပေါ့နော်ဒီရှိနိုင်မြန်မာနိုင်ငံဘလိုနည်းနဲ့သွားတယ်လဲဆိုတော့သူတို့ခေတ္တဆိုင်ကြီးရဲ့အမြင်နိုင်ငံနိုင်ငံတွင်းအဖွဲ့အစည်းရဲ့အမြင်မျိုးပေါင်းစုပြီးတော့အဲသူတို့ဆုံးဖြတ်ချက်ထားမယ်သူတို့ဆုံးဖြတ်ချက်ကဘာမှမဆိုဖြစ်နိုင်တယ်ပေါ့နော်လုံးဝမထားတော့ဘူးဆုံးဖြတ်တာလည်းဖြစ်နိုင်တယ်လို့ဒီချိန်ထဲမှာတစ်ချက်ပိုရင်းနဲ့အဆန်ရှင်လက်ဖြစ်လာနိုင်တယ်ဒါကတော့ကျွန်တော်တို့မသိနေသေးဘူးသူတို့ကိုယ်တိုင်ဆုံးဖြတ်ရမှာပေါ့ကျွန်တော်တို့ကတော့အစီအစဉ်လိုအမှန်တိုင်းဖြစ်နိုင်ကြတဲ့အခြေအပုံစံလေးရှိပါတ
ယ်ဟုတ်ကဲ့အဲ့တော့ဒီကနေ့တင်ပြဆွေးနွေးခဲ့တဲ့အနေအထားတွေကိုရောကျေနပ်အားရမှုရှိပါလားသူတို့ဘက်ကရောဒီညီမတို့ဘက်ကနေပြီးတင်ပြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့မှဆွေးနွေးခဲ့တာတွေရောရှိလားရှင
်အဓိကတော့လူခွင့်ရေးပတ်သက်တဲ့လူခွင့်ရေးကိစ္စရဲ့ဒီပေါ်မှာသူတို့ရဲ့စိုးရိမ်ချက်တွေနဲ့ညီမတို့ဒီတင်ပြချက်တွေကိုသူတို့နားလဲပါအကြောင်းကျွန်တော်တင်ပြချက်တွေမှာအထူးသဖြင့်အဲဒါသူတို့ထည့်သွင်းစဉ်းစားပေါင်းမယ်ဆိုတဲ့အပိုင်းကိုအဓိကအဲပြန်ပြီးပြောရပေါ့လေအော်ဒီဘက်ကတင်ပြရတဲ့သူတွေအနေနဲ့ကတော့ဆက်လက်အစီအစဉ်နဲ့နောက် case scenario တွေပေါ်မှာအခြေခံပြီးတော့ရှိရှိချက်တွေကိုပြောကြတာဆိုတော့အဓိကတော့နားထောင်တာအများဆုံးပါနားထောင်သွားတဲ့စသဘောပေါ့လေ
EU ဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းအဖွဲ့ဟာမနေ့ပြန်အောက်တိုဘာလ30ရက်နေ့အင်္ဂါနေ့မှာတော့ဝန်ကြီးဌာနကဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့နိုင်ငံတကာအတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့လည်းတီးခြားတွေ့ဆုံဖို့ရှိတယ်လို့သိရပါပါတယ်ရှင်
။မဆုမမရှင်